ဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တို့အပြင်ဒီအဖွဲ့တွေကိုပံ့ပိုးပေးနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေကိုပါပြက်ပြက်သားသားအရေးယူဆောင်ရွက်မယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမေအောင်လှိုင်က88နှစ်မြောက်တပ်မတော်နေ့အခမ်းအနားမေကွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ဒီပေါ်မှာတိုင်းရင်းသားတွေဘက်ကဘယ်လိုများတုံ့ပြန်ပါသလဲ။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်။
အနာသိန်းစစ်ကောင်စီကိုခုခံတော်လှန်နေကြတဲ့ NUG PDF နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးမှာမဟုတ်ပဲတိုင်းပြည်အေဂျင့်နဲ့အထူးဒီဖွဲ့တွေကိုနှိမ်နှင်းသွားမယ်လို့ဒီကနေ့ကျင်းပတဲ့88နှစ်မြောက်တပ်မတော်နေ့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။သူ့မိန့်ခွန်းထဲမှာလက်ရှိမြန်မာနိုင်ငံတဝမ်းဖြစ်နေတဲ့တိုက်ခိုက်မှုတွေကလည်း NUG နဲ့ PDF တွေအပါအဝင်သူတို့ကိုကူညီနေတဲ့အချို့သော EAO တွေရဲ့နိုင်ငံအပေါ်ပျက်စီးရာပျက်စီးကြောင်းကြံစည်လှုပ်ဆောင်မှုတွေဒါဖြစ်တယ်လို့လည်းပြစ်တင်ဝေဖန်လိုက်တာဖြစ်ပါတယ်။
နိုင်ငံတော်မှာလို့ရှိပြည်သူများရဲ့ဒီမိုစီဘွားဘွားလုံခြုံရေးအတွက်ပြည်သူစုတဝါလုံးညီညီအေးချမ်းရေးနဲ့ရဲဥပဒေစိုးမှုမှုအပြည့်အဝရရှိစေရာလေတက်လှုပ်ဆောင်သားမှာပဲဖြစ်တယ်။အဲ့ဒီလှုပ်ဆောင်ရမှာ NUG နဲ့အကြမ်းဖက်အဖွဲ့အစည်းတွေ၎င်းတို့ကိုပံ့ပိုးနေတဲ့ EU အဖွဲ့အစည်းတွေကိုပြက်ပြက်သားသားရေးယူဆောင်သားမှာဖြစ်ကြောင်းပြောကြားလိုတယ
်။ဒါ့အပြင်သူ့မိန့်ခွန်းတဲ့NUG နဲ့ PDF တို့ရဲ့တိုက်ခတ်မှုတွေကိုလုံးဝရပ်ဆိုင်းအောင်ဆောင်ရွက်သွားဖို့လိုအပ်တယ်ဆိုပြီးလဲထည့်သွင်းပြောဆိုခဲ့ပါတယ်။ဒီလိုပြောဆိုမှုတွေအပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကဘယ်လိုတုံ့ပြန်ပါသလဲ။ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP အတွင်းရေးမှူးနှစ်ခူးဒန်နီရယ်ကတော့စစ်ကောင်စီရဲ့ပြောဆိုချက်ပေါ်အခုလိုတုံ့ပြန်လိုက်ပါတယ
်။ဟိုကောကတော့ဘာမှမလုပ်ဘူးဖြစ်ပါဘူး။သူပြောလာတာကအခုမှမဟုတ်ပါဘူး။ဟိုခါနန်းတိုင်းနဲ့ပြည်သူတိုင်းပိုင်းနာပုံမပြောဆိုမှုချက်တွေကကိုယ်ကျွန်တော်တို့ကတော့သူ့ကိုလှုပ်ရှုပ်လှုပ်တော့ပေါ့လေကျွန်တော်တို့ကလည်းလှုပ်ရှုပ်ဖြစ်တာကလည်းနေမှာပဲအဲလိုမျိုးပြောဆိုမှာ
စစ်ကောင်စီဥက္ကဋ္ဌဒီကနေ့ပြောတဲ့မိန့်ခွန်းထဲမှာရွေးကောက်ပွဲကိုစောလျင်စွာဆောင်ရွက်နိုင်ရေးအတွက်အဓိကလိုအပ်ချက်ဟာတည်ငြိမ်အေဂျင့်ရေးလို့ထည့်သွင်းပြောဆိုခဲ့ပြီးတိုင်းပြည်တည်ငြိမ်အေဂျင့်ရေးကိုအဓိကထားလှုပ်ဆောင်မယ်လို့လည်းထည့်သွင်းပြောဆိုခဲ့ပါတယ်။နောက်ပြီးတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုငြိမ်းချမ်းရေးဆွေးနွေးပွဲကိုလာရောက်နိုင်အောင်တကားဖွင့်ထားတယ်လို့ပြောဆိုခဲ့တယ်လို့ငြိမ်းချမ်းရေးအတွက်တကားဖွင့်ထားတယ်လို့စစ်ကောင်စီဥက္ကဋ္ဌပြောဆိုခဲ့ပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ရဲ့အတွင်းရေးမှူးနှစ်ခူးဒန်နီယယ်ကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအပေါ်အယုံကြည်မရှိဘူးလို့ပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်
။ဒီဆွေးနွေးပွဲခေါ်တာတော့ဟိုဆောင်ကြပါဘူး။ဒါဆိုကျွန်တော်တို့ကတော့မပေါ်နေတောင်းနေတာ။ချစ်တန်းတန်းလည်းကြောက်ကြတယ်။ကျွန်တော်တို့ကတော့မပေါ်နေတောင်းနေတာ။ဒီလိုလုံးရမယ်။ပြောနေရတာနဲ့တစ်ခါစီပါပဲ။ဒါဆိုဒီချင်းချင်းနဲ့ပုံမှန်ကျွန်တော်တို့ဒီချင်းချင်းချင်းနဲ့မရဘူး။ကျွန်တော်တို့ကတော့ကောင်းတယ်ရလာမလို့
ဒီကနေ့နေပြည်တော်မှာလှုပ်တဲ့တက်မတော်အခမ်းအနားကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချို့နိုင်ငံရေးပါတီအချို့နဲ့ရုရှားအပါအဝင်စစ်တပ်ရုံးအချို့ကစစ်တပ်မှုတွေတက်ရောက်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။